Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်စက်တင်ဘာလ23ရက်အင်္ဂါနေ့ညနေခင်း 6:00 ခွဲနဲ့ 9:00 စီစဉ်တွေကိုလိုင်းတိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှောင်းလောက်ပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါစီးရီးယားနိုင်ငံမှာအဖြစ်ခက်ရယ်ဆယ်ရေးစတင်အသက်ဝင်ပြီးနိုင်ပိုင်းအကြာမှာအမေရိကန်နိုင်ငံသားရင်ဝင်ကြီးဂျွန်ကယ်ရီကဒီအပြည့်ရဆဲမှုဟာ၅နှစ်ကြာပြည်တွင်းဆင်းကြောက်ပြိုကွဲနေတဲ့ဆီးရီးယားနိုင်ငံကိုပြန်လည်တည်ဆောက်ဖို့နောက်ဆုံးခွင့်ရဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောလိုက်ပါတယ်။တခါပြည်သူ့ရှာဝန်ကြီးချုပ်ဟောင်းဒေးဗစ်ကမ်မရွန်ကတော့ပြည်သူ့ရှာအောက်လွှတ်တော်ကနေနှုတ်ထွက်ကြောင်းဒီတနင်္လာနေ့ကညညာသွားပါပြီ။အမေရိကန်သမ္မတဘရက်အိုဘားမားကတော့ဒီဒီမိုကရက်တစ်လွှတ်တော်ဒီမိုကရက်တစ်သမ္မတလောက်ဟယ်လရီကလင်တန်အတွက်ဒီနေ့မဲဆွဲစည်းရုံးဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဲအေးတနာကျော်နဲ့အတူတို့ပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။ပြည်ထောင်နိုင်ငံဝန်ကြီးချုပ်နဲ့ဒီကနေ့တွေ့ဆုံတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်လို့ကြားဖို့ရှိတာကတော့ ဝန်ကြီးချုပ်ထရီဇာမေနဲ့တွေ့တဲ့အချိန်ဒေါအောင်ဆန်းစုကြည်ပြောတော်တာပါပြည်ဆောင်ကတော့မကြခင်ကြားဖို့ရှိပါတယ်ဒါအပြင်ဒေါအောင်ဆန်းစုကြည်ရဲ့တည်တင်းပတ်အမေရိကန်ခီးစဉ်ကြောင့်မြန်မာနိုင်ငံအပေါ်ပိတ်ဆို့တန်ခတ်မှုတွေနဲ့ပတ်သက်လို့ကွဲပြားတဲ့သဘောထားအမြင်တွေတကြော့ပြန်ထွက်ပေါ်လာနေတဲ့ဆိုတဲ့သတင်းနဲ့ဒီကနေ့ကြောက်တဲ့ Gold Bunny It နဲ့ကိုမြန်မာနိုင်ငံမှာငြိမ်ငြိမ်ချမ်းချမ်းကျင်းပနေတဲ့အခြေအနေကိုကြားဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ဖြူထွင်းနဲ့မအေးတနာကျော်တို့ကပြောပြပေးပါအောင်ရှင်
ဆီးရီးယားနိုင်ငံမှာအပြစ်ခက်ရယ်ဆယ်ရေးစတင်အသက်ဝင်ပြီးနိုင်ပိုင်းအကြာမှာအမေရိကန်နိုင်ငံသားရင်ဝင်ကြီးဂျွန်ကယ်ရီကဒီအပြစ်ခက်ဆယ်မှုဟာ၅နှစ်ကြာပြည်တွင်းစစ်ကြောင်းပြိုကွဲနေတဲ့ဆီးရီးယားနိုင်ငံကိုပြန်လည်တည်ဆောက်ဖို့နောက်ဆုံးအခွင့်အရေးဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောဆိုလိုက်ပါတယ်
။ Now I want to be clear as well that for all of the doubts that exist and we know there are many
တန်တရားတွေအများပြားရှိနေတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်။ဒီတန်တရားတွေအားလုံးအတွက်ကျွန်တော်ရှင်းရှင်းလင်းလင်းပဲပြောချင်ပါတယ်။လာမယ့်ရက်တွေအတွင်းစိန်ခေါ်မှုတွေရှိပါလိမ့်မယ်။ဒါကကျွန်တော်တို့မျှော်လင့်ထားပြီးသားပါ။လူတိုင်းမျှော်လင့်ထားတဲ့ကိစ္စလို့ထင်ပါတယ်။စိန်ခေါ်မှုတွေရှိတဲ့အတိုင်းအောင်အောင်မြင်အောင်လှုပ်ဆောင်နိုင်မယ့်အခွင့်အလမ်းလည်းရှိနေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောသွားတာပါ။မွတ်စလင်တို့ရဲ့ဘာသာရေးအရာအရေးကြီးလာတဲ့ It is Adha It ပွဲတော်စတင်ချိန်နဲ့တိုက်တိုက်ဆိုင်ဆိုင်တနင်္လာနေ့နေဝင်ချိန်မှာအပြစ်ခက်ရယ်ဆဲမှုစတင်အသက်ဝင်တဲ့အကြောင်းစီးရီးယားစစ်တပ်ကနိုင်ငံပိုင်ရုံးမြင့်တရားကနေကြေညာခဲ့ပေမဲ့လက်နက်ကိုင်အဖွဲ့တွေဘက်ကဒီသဘောတူညီချက်ကိုချိုးဖောက်လာတဲ့ဆိုရင်တော့ပြန်လည်တုံ့ပြန်ခွင့်ရှိတယ်လို့လည်းပြောဆိုထားပါတယ်။ဒီသဘောတူညီချက်အရအလက်ပိုမျိုးလိုလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့နေရာတွေကိုအစားအစာနဲ့စေဝါအကူအညီတွေပေးနိုင်မှာဖြစ်ပါတယ်။ဒီတော့အတွင်းဂူလန်ကုန်းမြင့်ဒေသကစီးရီးယားနိုင်ငံဘက်ချက်မှာအစ္စရေးကလေကြောင်းတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ဒီစီးရီးယားနဲ့အစ္စရေးတို့အကြားဒီနေ့ပြောဆိုချက်တွေကကွဲလွဲနေပါတယ်။အစ္စရေးစစ်လေယာဉ်နဲ့ဒရုန်းယာဉ်တစ်စင်းကိုစီးရီးယားစစ်တပ်ကပစ်ချချေမှုနိုင်ခဲ့တဲ့အကြောင်းစီးရီးယားဆိုရသတင်းအေဂျင်စီဆန္ဒကကြေညာပါတယ်။ဒါပေမဲ့စီးရီးယားကာကွယ်ရေးတပ်ဖွဲ့အစ္စရေးကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့စီးရီးယားဘက်ကမစ်ဆိုင်ဒုံးကျည်နှစ်စင်းနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပေမဲ့လို့သူတို့ရဲ့စစ်လေယာဉ်ထိခိုက်ခဲ့ခြင်းမရှိဘူးလို့ပြောဆိုထားပါတယ်ရှင်။
American Democratic သမ္မတလောင် Hillary Clinton အဆုတ်အအိမ်ပြီးပြီးတော့နေထိုင်မကောင်းဖြစ်လို့ခဏအနားယူနေရတဲ့အချိန်မှာပဲဒီကနေ့သမ္မတ Barack Obama ကတော့ Mrs. Clinton အတွက်မဲဆွယ်စည်းရုံးရေးဆင်ဖို့ရှိပါတယ်။ Philadelphia မြို့မှာကျင်းပမဲ့ Clinton မဲဆွယ်စည်းရုံးရေးပွဲမှာသမ္မတ Obama မိကွန်းပြောဖို့ရှိသလိုအဲ့မြို့မှာပဲ Democratic Party အတွက်ရန်မုံငွေရှာဝဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။Mrs. Clinton ကတော့ဒီသတင်းပတ်နောက်ပိုင်းမှာမဲဆွယ်စည်းရုံးမှုတွေပြန်ဆနိုင်ဖို့မျှော်လင့်တဲ့အကြောင်းတနင်္လာနေ့နောက်ပိုင်းက CNN ရုပ်သံကိုပြောသွားပါတယ်။အဆုတ်အအေးမိနေတဲ့အကြောင်းတောက်ကြနေတဲ့ကစောစောစီစီလူသိရှင်ကြမထုတ်ပြန်ခဲ့တာသူ့အမားမှာလို့တော့ Mrs. Clinton ရဲ့ဝန်ထမ်းကဆိုပါတယ်။နယူးယောက်မြို့ကစက်တင်ဘာ17ရက်နှစ်ပတ်လည်အောင်မေပွဲနေ့ကနေပြီးတော့နေထိုင်မကောင်းဖြစ်လို့ Mrs. Clinton ချက်ချင်းထပြန်သွားခဲ့ရသလိုကျန်းမာရေးနဲ့ပတ်သက်လို့သူ့ရဲ့သူ့အတွက်ကျန်းမာရေးနဲ့ပတ်သက်လို့မိကွန်းတွေထွက်လာခဲ့ပါတယ်။သူ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့ဒီလောက်ကြီးကြီးကျယ်ကျယ်ဖြစ်လိမ့်မယ်လို့မထင်တဲ့အကြောင်း Mrs. Clinton ကတနင်္လာနေ့ကပြောပါတယ်။အခုတော့သူနဲ့ပြိုင်မဲ့ Republican သမ္မတလောင်း Donald Trump တို့နှစ်ယောက်စလုံးရဲ့ကျန်းမာရေးဆိုင်ရာအချက်လက်တွေကိုမကြခင်မှာထုတ်ပြန်မဲ့အကြောင်းကတိပေးထားပါရဲ့ Trump ကိုထောက်ခံသူတွေရဲ့တဝက်လောက်ဟာစိတ်ပျက်စရာကောင်းတဲ့သူတွေလို့ Mrs. Clinton ကပြီးခဲ့တဲ့သတင်းဘက်ကဝေဖန်ခဲ့တာနဲ့ပတ်သက်ပြီးလို့ Mr. Trump က Mrs. Clinton ကမျိုးချစ် American 10တန်းလောက်ကိုစိတ်ပျက်စရာသူတွေဖြစ်နေပြောလိုက်တာပဲဆိုပြီးတော့ပြန်လည်တုံ့ပြန်ဝေဖန်ပါရဲ့ Mrs. Clinton ကတော့သူပြောခဲ့တဲ့စကားအတွက်နောင်တရမိတယ်လို့ပြောပါရဲ့ရှင်
ပြည်သူ့ရှာဝန်ကြီးချုပ်ဟောင်းဒေးဗစ်ကမ်မရွန်ဟာပြည်သူ့ရှာအောက်လွှတ်တော်ကနေနှုတ်ထွက်ကြောင်းမနေ့ကတနင်္လာနေ့ကပဲကြေညာသွားပါတယ်။ မစ္စတာကမ်မရွန်သဘောမတူလို့သူဝန်ကြီးချုပ်ယာရုကနေနှုတ်ထွက်တဲ့အထိအခြေအနေရောက်စေခဲ့တဲ့ဒီဗြိတိန်နိုင်ငံဥရောပသမ္မတကနေနှုတ်ထွက်ဖို့လူလူဆန္ဒခံယူပွဲမှာမဲဆန္ဒရှင်တွေမဲထွက်ဆုံးဖြတ်ခဲ့ကြပြီး၃လမပြည့်ခင်မှာပဲအခုလိုသူ့ရဲ့ဆုံးဖြတ်ချက်ထွက်လာတာပါအစတုန်းကတော့သူကဒီလွတ်တော်မှာတော့ဆက်ပြီးတော့ရှိနေမယ်လို့ပြောခဲ့ပြီးလွတ်တော်မှာသူက2020ကြာမှဒီရွေးကောက်ပွဲပြန်ရဖို့ရှိတာပါမစ္စတာကမ်မရွန်ကသူလှုပ်ဆောင်တာဟာဗြိတိန်ပြည်သူတွေရဲ့ဆန္ဒနဲ့ထက်တူမကြတာမျိုးဖြစ်နိုင်တယ်လို့သူရဲ့တိတ်အရေးမကြီးလာတဲ့အခန်းကဏ္ဍကနေဆက်ပြီးတော့တာဝန်ထမ်းဖို့ခက်ခဲပါတယ်လို့ဆိုပြီးတော့လည်းတနင်္လာနေ့ကပြောသွားပါတယ်ဇွန်လလူလူဆန္ဒခံယူပွဲအပြီးသတင်းပတ်ပိုင်းအလိုမှာပဲဝန်ကြီးချုပ်တာဝန်လက်ပြောင်းယူခဲ့တဲ့ဒီလက်ရှိဝန်ကြီးချုပ်ထရီဆာမေကိုသူအပြေးဝါထောက်ခံပါကြောင်းလည်းပြောသွားပါတယ်လွတ်တော်အတွင်းလစ်လက်သွားတဲ့မစ္စတာကမ်မရွန်ရဲ့နေရာအတွက်အထူးရွေးကောက်ပွဲတစ်ခုကျင်းပမှာပါရှင်
တရီကီနိုင်ငံမှာဇူလိုင်လကမှအောင်မြင်ခဲ့တဲ့အာဏာသိမ်းမှုကိုဦးဆောင်ခဲ့တယ်လို့သူတို့အဖြစ်တင်ထားတဲ့ဘာသာရေးဆရာကိုဖမ်းဆီးဖို့အတွက်တရီကီအစိုးရကအမေရိကန်ပြည်အောင်စုကိုပထမဦးဆုံးအကြိမ်တရားဝင်ပန်ကြားလိုက်တယ်လို့တရီကီနိုင်ငံကသတင်းတွေမှာဒီကနေ့ဖော်ပြနေကြပါတယ်။လူ280မကတိတ်ဆုံးခဲ့ရတဲ့အာဏာသိမ်းမှုကိုဘာသာရေးဆရာဖက်တူလာဂူလန်ကနောက်ကနေကြိုးကင်တယ်လို့တရီကီသမ္မတရီချစ်တယ်ယစ်အာဒိုဝမ်ကအထက်ထက်ဆွဆွဲနေတာပါ။အမေရိကန်ပြည်အောင်စုကိုတရားဝင်စာရေးပန်ကြားတဲ့အထဲမှာမစ္စတာဂူလန်ဟာနောက်ခွေကနေအမိန့်ပေးခိုင်းစေခဲ့တယ်လို့ပါကြောင်းတူရကီကသတင်းတွေမှာပြောနေပါတယ်။မစ္စတာဂူလန်ကိုအမေရိကန်ကနေပြန်ပို့ပေးဖို့အတွက်တူရကီအရာရှိတွေအလွတ်သဘောတောင်းဆိုနေကြတာတော့တော်တော်ကြာပါပြီ။အသက်85နှစ်အရွယ်မစ္စတာဂူလန်ဟာ1996ခုနှစ်ကတည်းကနိုင်ငံကိုမပြောင်းတော့ဘဲနဲ့ပြည်ပအခြေစိုက်သူဖြစ်နေခဲ့တာဖြစ်ပြီးတော့အာဏာသိမ်းမှုနဲ့လုံးဝမပတ်သက်ဘူးလို့လည်းညင်းဆိုနေခဲ့ပါတယ်။ဒီလိုမျိုးတူရကီအစိုးရကမစ္စတာဂူလန်ကိုအမေရိကန်ကပြန်ပို့ပေးဖို့စ조사တာအပြင်လွန်ခဲ့တဲ့နှစ်လအတွင်းမှာအစိုးရဝန်ထမ်းတွေဆရာဆရာမတွေတရားသူကြီးတွေနဲ့တခြားသူတွေအပေါင်းဝင်လူပေါင်း 8,000 လောက်ကိုမစ္စတာဂူလန်နဲ့ပတ်သက်တဲ့ဒါမှမဟုတ်အာဏာသိမ်းမှုမှာပါတယ်ဆိုပြီးတော့ကြဲကြဲပြင်းပြင်းတူရကီအစိုးရကနှိမ့်ကွပ်နေတာဖြစ်ပါတယ်။သူတို့တော်တော်များများကိုလည်းဖန်ကြီးခဲ့ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတူရကီရဲ့အာဏာသိမ်းမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နဲ့တာဝန်ရှိသူတွေကိုအရေးယူဖို့အတွက်အမေရိကန်အစိုးရကလိုအပ်တဲ့အကူအညီပေးဖို့အသင့်ရှိပါတယ်လို့ G20 ထိပ်သီးဆွေးနွေးပွဲမှာမစ္စတာအာဒိုဝန်နဲ့တွေ့တော့ပြောသွားခဲ့ပါတယ်။ဒါမဲ့လည်းအမေရိကန်ပြည်အောင်စုကနေတစုံတစ်ယောက်ကိုနှင်ထုတ်ဖို့ဆိုရင်အမေရိကန်တရားရေးစနစ်အရခွင့်ပြုချက်ရမှာဖြစ်မယ်လို့အမေရိကန်အရာရှိတွေကပြောပါတယ်ရှင်။
ဒီရအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ဒီသတင်းပတ်ထဲ American ပြည်ထောင်စုကိုလာရောက်မဲ့မြန်မာအတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်အတွင်မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်အထောက်အကူဖြစ်စေနိုင်မဲ့ American ရဲ့တန်ကတ်ပိတ်ဆို့အရေးယူမှုတွေရုပ်သိမ်းသင့်မသင့်ဆွေးနွေးမဲ့အကြောင်းမြန်မာသမ္မတရုံးပြောခွင့်ရဦးစောထေကပြောပါရယ်။စစ်ဆေးရလက်ထက်စီမံခန့်ခွဲမှုညံ့ဖျင်းခဲ့တာနဲ့နိုင်ငံတကာကဝိုင်းချင်တာကိုခံခဲ့ရတဲ့အခြေအနေတွေကြောင့်ထိခိုက်ပျက်စီးခဲ့ရတဲ့တိုင်းပြည်စီးပွားရေးကိုပြန်လည်တည်ဆောက်ရမှာအမေရိကန်ရဲ့အကူအညီရယူနိုင်အောင်ဒေါက်တာဆန်းစုကြည်ကကြိုးစားသွားမှာဖြစ်တယ်လို့ဦးစောထေကပြောပါရယ်။အခုချိန်မှာမြန်မာပြည်သူတွေရဲ့မျှော်လင့်ချက်တွေကတိတ်ကိုကြီးမားနေပြီးတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်တာဟာဒီမိုကရေစီပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်ရှေ့ဆက်နိုင်မှုအတွက်ခိုင်မာတဲ့တွန်းအားတစ်ခုဖြစ်လာနိုင်တယ်လို့ဒီစီးပွားရေးတိုးတက်လာဖို့မှာမြန်မာနိုင်ငံအနေနဲ့နည်းပညာနဲ့ငွေကြေးအကူအညီတွေလိုအပ်နေတယ်လို့ဦးစောထေကပြောပါရယ်။အခုခီးစဉ်အတွင်းမြမစီးပွားရေးဖွံ့ဖြိုးတိုးတက်စေမယ့်ကိစ္စတွေအပြင်ငင်းချင်းကြီးနဲ့ကုညီပေးရေးကိစ္စတွေကိုအဓိကထားဆွေးနွေးသွားမယ်လို့လည်းဒီအမေရိကန်အစိုးရကပြောဆိုထားတာပါ။ခီးစဉ်တွင်းမှာဒေါက်ဆန်းစုကြည်ဟာဒီသမ္မတအိုဘားမားဒုသမ္မတဂျိုးဘိုင်တန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနောက် Republican အထက်လွှတ်တော်မဲ့ဂျွန်မက်ကိန်းအပါအဝင်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့မြမအစိုးရတင်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးနိုင်ပွဲရှိပါတယ်။အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေနဲ့ကုမ္ပဏီအကြီးအကဲတွေနဲ့လည်းဒေါက်တာဆန်းစုကြည်တွေ့ဆုံမှာဖြစ်တယ်လို့အဲ့ဒီနောက်မှာတော့ဒီ82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုလည်းတက်ရောက်မှာဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံက5ကြိမ်မြောက်နျူကလ িয়ার စမ်းသပ်မှုပြုလုပ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့တာဝေးပစ်ဒုံးကြီးတွေပြစ်လွတ်နိုင်တဲ့အမေရိကန်ဘုံးကျဲလေယာဉ်20ဟာအမေရိကန်စစ်အခြေစိုက်စခန်းရှိရဲ့ကွမ်ကျွန်းကနေပြီးတော့တောင်ကိုရီးယားနိုင်ငံကိုပြန်တန်းခဲ့ပါတယ်။American B1 ဘုံးကျဲလေယာဉ်တွေဟာမြောက်ကိုရီးယားနဲ့စစ်မဲ့ဆောင်တတ်မှတ်ထားတဲ့နယ်မြေရဲ့နယ်စပ်နာကတောင်ကိုရီးယားအိုဆန်လေတဲ့အခြေစိုက်စခန်းပေါ်မှာနိုင်နိုင်လေးကပ်ပြီးတော့ပြန်တန်းခဲ့ပါတယ်။ဒီတောတွင်းမှာတော့ American နဲ့တောင်ကိုရီးယားအထုကိုယ်စားလှယ်တွေဟာမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုနဲ့ပတ်သက်လို့ဆိုးမျိုးတော်မှာတွေ့ဆုံခဲ့ကြပြီးတော့ Kim Jong Un အစိုးရပေါ်မှာစီးပွားရေးတန်ခတ်ပိတ်ဆို့မှုတွန်းမြင့်လှောက်ဆောင်မှုသူတို့နှစ်နိုင်ငံပူးရဲကြိုးပမ်းမယ်ဆိုတာကိုအလေးပေးပြောကြားသွားပါတယ်။ မြောက်ကိုရီးယားကတော့မလကပြုလုပ်ခဲ့တဲ့သူ့ရဲ့၄ချိန်မြောက်နျူကလ িয়ার စမ်းသပ်မှုကြောင့်ကုလသမဂ္ဂကတန်ခတ်အရေးယူမှုပြုလုပ်တာကိုထိမထင်လုပ်ခဲ့ပါတယ်ပြီးခဲ့တဲ့6လအတွင်းမှာမြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်ရေးကြိုးပမ်းမှုကိုပိုတိုးလှုံ့ဆော်ခဲ့ပြီးတော့ဒုံးကျည်စမ်းသပ်မှုအများကြီးလုပ်ခဲ့တယ်လို့အရင်သတင်းဘက်ကလည်းထုံးစံမရှိဘဲနဲ့တစ်နှစ်အတွင်းမှာနျူကလ িয়ার စမ်းသပ်မှုဒုတိယအကြိမ်ဖြစ်နေလုပ်ခဲ့ပါတယ်။စီးပွားရေးအထောက်ပံ့လုံခြုံရေးနဲ့ပို့ပြီးတော့ကောင်းမွန်တဲ့တန်တမာဆက်ဆံရေးတည်ဆောက်နိုင်ဖို့အတွက်အပြန်အလှန်အားဖြင့်မြောက်ကိုရီးယားကနျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်ကိုရပ်တန့်မယ်လို့တောင်ကိုရီးယား၊ဂျပန်၊တရုတ်၊ရုရှား၊အမေရိကန်ပြည်ထောင်စုတို့နဲ့6နိုင်ငံဆွေးနွေးပွဲမှာ2005ခုနှစ်ကသဘောတူခဲ့တာပါ။ဒါမဲ့လေမြောက်ကိုရီးယားကသူကတိကိုမထိန်သိမ့်မဲ့နဲ့အဲ့ဒီနောက်ပိုင်းနှစ်တွေမှာနျူကလ িয়ার စမ်းသပ်မှုတွေအကြိမ်ကြိမ်ပြုလုပ်နေကြတာဖြစ်ပါလေရှင
်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာမွတ်စလင်ဆွေးရောက်တွေကိုတိုက်ခိုက်နေတဲ့ဒေသခံတပ်ဖွဲ့တွေကိုအကြံပေးကူညီနေတဲ့ဒီအမေရိကန်အထူးတပ်ဖွဲ့တွေနိုင်ငံတွေကနေထွက်ခွာသင့်ပြီလို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒီတာတက်ကပြောဆိုခဲ့တာနဲ့ပတ်သက်လို့ဖိလစ်ပိုင်အရာရှိတွေကပြန်လည်ဖြေရှင်းဖို့ကြိုးစားနေပါတယ်သမ္မတအနေနဲ့ဒီအမေရိကန်တပ်ဖွဲ့တွေအားလုံးထွက်ခွာဖို့ပြောတာမဟုတ်ပဲတပ်ဖွဲ့ဝင်တချို့ပြန်လည်ရုပ်သိမ်းဖို့ကသာပြောဆိုတာဖြစ်တယ်လို့စစ်ဘက်ပြောခွင့်ရပုံမှုချုပ် Restituto Badella ကပြောပါတယ်အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံအကြားစီးဆက်သွယ်မှုတွေအခိုင်အမာဆက်ပြီးတော့ရှိနေတယ်လို့လည်းဗိုလ်ချုပ်ကြီး Badella ကပြောပါတယ်ပုံမှုချုပ် Badella ကပြောပါတယ်သမရဒူတာဒေးကလည်းဒီဖိလစ်ပိုင်အစိုးရအနေနဲ့မဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးကိုအပြတ်ခံမှာမဟုတ်ဘူးလို့ဒီကနေ့အလေးအနက်ထားပြောဆိုလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံအနေနဲ့သဘောတူစာချုပ်ပါလိုက်နိုင်ရမယ့်ဝတ္တရားတွေကိုလေးစားလိုက်နာသွားမှာပါလို့နိုင်ငံခြားရေးဝန်ကြီးပါဖက်တိုရာစီကလည်းပြောပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာ2002ခုနှစ်ကစလို့အမေရိကန်အထူးတပ်ဖွဲ့တွေရာနယ်ချီရှိတာကြောင့်မီဒနာဝဒေသမှာမတည်ငြိမ်မှုတွေဖြစ်နေတာလို့သမရဒူတာဒေးကတနင်္လာနေ့ကပြောဆိုခဲ့တာပါ။နစရာစုအစောပိုင်းနှစ်ကာလဒီအမေရိကန်ကဖိလစ်ပိုင်နိုင်ငံကိုကိုလိုနီလို့အုပ်ချုပ်ခဲ့စဉ်ကာလအတွင်းအမေရိကန်တပ်ဖွဲ့တွေကမွတ်စလင်တွေကိုတပ်ဖြတ်ခဲ့တာကိုလည်းသူကထောက်ပြပြောဆိုပါတယ်။အခုလိုဖိလစ်ပိုင်သမ္မတရဲ့မှတ်ချက်ချပြောစကားကိုတော့အမေရိကန်ကသိရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရဂျွန်ကာဘီကပြောပါရရှင
်။အင်္ဂါနေ့ညနေခင်းထိပ်တန်းရောက်တဲ့တွင်တွေကိုမှတ်ခင်ဖြူထွေးနာမအေးတနာကျော်တို့ကပြောပြပေးသွားတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်ရှင်ဘရစ်တင်ဝန်ကြီးချုပ်ထရီဇာမေးနဲ့ဘရစ်တင်နိုင်ငံရောက်ဒေါအောင်ဆန်းစုကြည်တို့ဒီကနေ့အင်္ဂါနေ့မနက်ပိုင်းဝန်ကြီးချုပ်ရုံအိမ်တော်မှာတွေ့ဆုံခဲ့ပါတယ်အယတအစိုးရတည်လက်ထက်နိုင်ငံတည်ဆောက်ရေးလုပ်ငန်းတွေအမျိုးသားပြန်လည်တည်မြဲရေးဒီမိုကရေစီရေးလူ့အခွင့်အရေးနဲ့ပတ်သက်လို့နိုင်ငံခြားပူးပေါင်းဆောင်ရွက်ရေးအဓိကထားဆွေးနွေးနေပါတယ်ဒီကနေ့မှာပဲဒေါအောင်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာမှာလည်းဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ဘရစ်တင်နိုင်ငံခီးစဉ်နောက်ဆုံးရသတင်းကိုမဆူမုံကဆက်ပြောပြပါမယ်ရှင်
ဟုတ်ပါတယ်ဒီကနေ့စက်တင်ဘာလ13ရက်နေ့အင်္ဂါနေ့မှာအမတ်30ဒေါင်းနင်းလန်းကဝင်းကြီးရုံယုံအိမ်တော်မှာဗြိတိန်ဝင်းကြီးချုပ်ထရီဇာမေးဟာမြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်အယက်သားအစိုးရအသစ်ဖော်ဆောင်နေတဲ့နိုင်ငံတည်ဆောက်ရေးလုပ်ငန်းစဉ်တွေအမျိုးသားပြန်လည်တည်မြဲရေးနဲ့ဒီမိုကရေစီရေးလူ့ခွင့်ရေးလေးစားလိုက်နာရေးတွေနဲ့ပတ်သက်လို့နိုင်ငံခြားပူးပေါင်းဆောင်ရွက်နိုင်မယ့်အရေးတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်ပြည်ထောင်ဝင်ကြီးချုပ်ထရီဇာမေနဲ့တွေ့ဆုံတဲ့အချိန်မှာဒေါန်ဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ
်
အခုလိုမျိုးတွေ့ဆုံရတာကိုဝမ်းမြောက်ကြောင်းနဲ့အရင်တစ်ခေါက်ကလာတော့ငါနဲ့မတူတမူကွဲပြားနေတာကိုတွေ့ရကြောင်းရာသီဥတုကြောင့်လည်းဖြစ်နိုင်တယ်လို့သူကပြောပါတယ်။နောက်နိုင်ငံရေးအကူပြောင်းကာလမှာအလုပ်တွေများနေတဲ့ခြားကသူ့ကိုအခုလိုတွေ့ဆုံတဲ့အတွက်ဝမ်းသာကြောင်းဒေါန်ဆန်းစုကြည်ကပြောဆိုသွားတာပါ။ဒေါန်ဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစင်ဟာနှစ်နိုင်ငံပူးပေါင်းဆက်ဆံရေးတိုးမြင့်ဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုရှာဖွေနိုင်ခဲ့တယ်လို့မြန်မာနိုင်ငံမှာဗြိတိန်နိုင်ငံဘက်ကစီးပွားရေးလုပ်ငန်းတွေရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့မှလှုပ်လာနိုင်မယ့်အခွင့်အလမ်းတွေစိုက်ပျိုးရေးကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်နိုင်ရည်တဲ့အတွက်အဓိကဆွေးနွေးနိုင်ခဲ့တာမို့အောင်မြင်တဲ့ခီးစဉ်တစ်ခုအဖြစ်နိုင်ငံရေးလေ့လာတဲ့သူတွေဘက်ကသုံးသပ်မှုတွေရှိပါတယ်။ဒေါအောင်ဆန်းစုကြည်ဟာဗြိတိန်နိုင်ငံခီးစဉ်အစုံမတက်ခင်အမေရိကန်ပြည်ထောင်စုကိုမထွက်ခွာခင်လေးမှာပဲဗြိတိန်နိုင်ငံရောက်မြန်မာဒီမိုကရေစီရေးလှုပ်ရှားသူတို့နဲ့သူမတဲခိုတဲ့ဟိုတယ်မှာတွေ့ဆုံခဲ့ပါတယ်။တွားရောက်တွေ့ဆုံခဲ့တဲ့ဒေါက်တာဝင်းနိုင်ကဒေါအောင်ဆန်းစုကြည်ဘက်ကနေမြန်မာဒီမိုကရေစီအပြောင်းလဲကာလမှာစိန်ခေါ်မှုတွေနဲ့အတူဆက်ပြီးတော့မှဆောင်ရွက်သွားရမယ့်အခြေအနေတွေနဲ့ပတ်သက်လို့ရှင်းလင်းပြောဆိုခဲ့တယ်လို့အခုလိုပြောပြပါတယ်။
အဲဆွေးနွေးပြတော့ကိစ္စကတော့ဒီကဒီမိုကရေစီပြီးချင်းနေတာကလမ်းပေါ်ရောက်တာပေါ့ညာသိမ်းပေါ့ဆက်ပြီးစီးလုံးလုံးနဲ့ညီညွတ်နဲ့လုပ်ဖို့ပေါ့ညီညွတ်လုပ်ကြပါပေါ့ဒီရေးကြည့်တယ်ပေါ့နော်ဒ လိုချင်တာကပေါ့အနေနဲ့ပေါ့
လန်ဒန်ခီးစင်နဲ့ပတ်သက်ပြီးတော့ဆရာဒီနှစ်နိုင်ငံဆက်ဆံရေးပေါ့နော်အထူးသဖြင့်သူဝင်ကြီးချုပ်နဲ့လည်းတွေ့တယ်ဒီနိုင်ငံသားရေးဝင်ကြီးနဲ့လည်းတွေ့တယ်လွှတ်တော်အကြီးအကဲတွေနဲ့လည်းတွေ့တယ်အစိုးရဘိုင်းမှာကတာဝန်ရှိတဲ့သူတွေနဲ့လည်းတွေ့ခဲ့တော့ဒီခီးစင်နဲ့ပတ်သက်ပြီးဆရာဒီနှစ်နိုင်ငံကြားမှာပေါ့နော်ဘလောက်တိုင်းတာထိမှဒီကောင်းကျိုးရလဒ်တွေရနိုင်မယ်လို့မျှော်လင့်ချက်တွေရှိပါလဲဆရာဆရာဘယ်လိုသုံးသပ်မိပါလဲရှင
်ဒါတော့ကျွန်တော်နိုင်ငံရဲ့ကောင်းဆောင်တယောက်ပါတယ်ဗျာသူတို့ကလည်းတကယ့်ကိုအရေးတည်ဦးနဲ့အဲလူလူရေးဆက်ပြီးတော့တကယ့်ကိုသိကတ်ယူရပေါ့နော်သူတို့ရေး
ဒါကတော့အခုလေးဒီမဲ့အမေရိကန်ပြည်ထောင်စုကိုထွက်ခွာသွားတော့မယ်ဒေါ ông ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခွင့်ရခဲ့တဲ့ဗြိတိန်နိုင်ငံအခြေစိုက်မြန်မာဒီမိုကရေစီရေးလှုပ်ရှားသူဒေါက်တာဝင်းနိုင်ဖြစ်ပါတယ်ဒေါ ông ဆန်းစုကြည်ဟာဒီကနေ့အင်္ဂါနေ့နှောင်းမိုက်မှာပဲဗြိတိန်နိုင်ငံကနေအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကိုရောက်ရှိလာမှာဖြစ်ပါတယ်စက်တင်ဘာလ14ရက်နေ့မှာတော့အမေရိကန်သမ္မတဘရက်အိုဘားမားနဲ့အင်ဖြူရမာတွေ့ဆုံဖို့ရှိပါတယ်ဒါ့အပြင်ဒုသမ္မတဂျိုးဘိုင်ဒန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့အပြင်တခြားအစိုးရအရာရှိထိပ်တန်းလွှတ်တော်အမတ်တွေနဲ့တွေ့ဆုံသွားဖို့ရှိတယ်လို့စက်တင်ဘာလ15ရက်နေ့မှာတော့ US Chamber of Commerce US ASEAN Business Council တို့ကပူးတွဲပြီးတော့အမေရိကန်ကစီးပွားရေးလုပ်ငန်းရှင်တွေကုမ္ပဏီကြီးကဲတွေနဲ့တွေ့ဆုံတဲ့အခမ်းအနားအစည်းအဝေးထားပါတယ်အဲ့ဒီနောက်မှာတော့ဒေါ ông ဆန်းစုကြည်ဟာ52ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့ဝါရှင်တန်ဒီစီမြို့တော်ကနေနယူးယောက်မြို့ကိုခီးစက်မှာဖြစ်ပါတယ်။ဒေါ ông ဆန်းစုကြည်ဟာနယူးယောက်မြို့မှာရှိတဲ့ Asia Society Policy Institute မှာစက်တင်ဘာလ22ရက်နေ့မှာမြန်မာဖွံ့ဖြိုးရေးနဲ့ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးမိကွန်းပြောကြားဖို့ရှိပါတယ
်။မဆူမွန်တင်ပြသွားပါရှင်။ခုတော့ဒေါ ông ဆန်းစုကြည်ရဲ့ American ခီးစက်နဲ့ပတ်သက်လို့မြန်မာအပေါ်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေအပေါ်ထွက်ပေါ်လာတဲ့အမြင်တွေကိုတင်ပြပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ ông ဆန်းစုကြည်ရဲ့ဒီသတင်းပတ် American ခီးစက်နဲ့အတူတချိန်ကစစ်အစိုးရရဲ့လက်ထက်ကချမှတ်ထားခဲ့တဲ့မြန်မာနိုင်ငံအပေါ်ပိတ်ဆို့တန်ခတ်မှုတွေနဲ့ပတ်သက်လို့ကွဲပြားတဲ့သဘောထားအမြင်တွေလည်းတကြော့ပြန်ထွက်ပေါ်လာနေပါတယ်။လူအခွင့်အရေးချုပ်ဖောက်မှုတွေကြောင့် American ကမြန်မာနိုင်ငံအပေါ်ချမှတ်ထားခဲ့တဲ့တန်ခတ်မှုတွေကြောင့်တိုင်းပြည်ဖွံ့ဖြိုးရေးမှာအဟန့်အကြာဖြစ်နေရတယ်လို့မြင်သူတွေရှိတယ်လို့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအခြေမခံသေးတဲ့အတွက်ဆက်ထားတဲ့လို့ယူဆသူတွေလည်းရှိနေကြတာပါအကြောင်းဆုံးကတော့ဆက်သွယ်စုံစမ်းထားတဲ့ကိုအောင်လွင်ဦးကပြောပြပေးပါပါရှင်
မြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်လာနေတဲ့အမေရိကန်ပြည်ထောင်စုကမကြာသေးတဲ့နေ့တကဆက်လို့ပိတ်ဆို့အရေးယူမှုအများစုကိုလျှော့ဖော်တာဖက်ရှားတွေလုတ်ခဲ့ပေမဲ့တန်ခတ်မှုတချို့ကျန်နေဆဲဖြစ်ပါတယ်။သမ္မတဘရက်ကိုဝါမဆူရက2012ခုနှစ်ကဆက်လို့တန်ခတ်မှုတွေလျှော့ဖော်လာပေမဲ့ဗန်ဒိုင်းရေးဝန်ဆောင်မှုလုပ်ငန်းတွေမှာဆက်လက်ကန့်သတ်တာတွေမြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့လုပ်ငန်းတွေနဲ့စီးပွားရေးမလုပ်ဖို့တားမြစ်တာတွေကြောင်းမြင့်လုပ်ငန်းကထုတ်ကုန်တွေတင်သွင်းငွေမပြူတာတွေဒီမိုကရေစီပြုရင်ပြောင်းလဲရေးမှာအဟန့်အတားဖြစ်စေတဲ့လူပုဂ္ဂိုလ်တွေကိုတန်ခတ်တာတွေကတော့ရှိနေဆဲဖြစ်ပါတယ်မြန်မာရေးကျွမ်းကျင်သူဝါရင်သတင်းစာဆရာဗတ်တေလနာကတော့မြန်မာနိုင်ငံရေးမှာဩဇာလွှမ်းမိုးနေဆဲဖြစ်တဲ့စစ်တပ်ကိုဖိအားပေးနိုင်မှုအထူးသဖြင့်လွတ်တော်ထဲမှာ25ရာခိုင်နှုန်းနေရာယူထားတာတွေအဆုံးမသတ်မချင်းပြစ်မှတ်ထားရေးရမှုတွေဆက်ထားတင်တယ်လို့မြင်ပါတယ
် Sanctions are lifted then they got everything they want there's no incentive to do anything more than that
တန်ခတ်မှုတွေကိုသာပြန်ရုပ်တင်လိုက်မယ်ဆိုရင်သူတို့လိုချင်တာအားလုံးရသွားပါလိမ့်မယ်အခွင့်အရေးရစရာမရှိတဲ့အတွက်နောက်ထပ်ဘာမှအပြောင်းလဲတွေမလုပ်တော့ပဲ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့လက်ရှိဥပဒေတွေအတိုင်းဆက်သွားနေပါလိမ့်မယ်ဆိုရအနေနဲ့လုပ်ပန်ခွင့်အာဏာအကန့်အသတ်နဲ့သာရှိနေတယ်ဆိုတာကိုလည်းသဘောပေါက်ရပါလိမ့်မယ်အရေးကြီးတဲ့ဝန်ကြီးဌာန၃ခုကိုလည်းစစ်တပ်ကထိန်းချုပ်ထားဆဲဖြစ်ပါတယ်အခြေခံဥပဒေဟာလည်းစစ်တပ်ကသဘောမတူဘဲနဲ့ပြင်လို့မရပါဘူးဒါကြောင့်လဲဒီမိုကရေစီရနိုင်ပြီလို့ပြောလို့မဖြစ်နိုင်သေးပါဘူးမြန်မာနိုင်ငံအနေနဲ့ဒီလိုဖြစ်ဖို့ကိုလည်းအချိန်ယူရလိမ့်အောင်ပဲလို့ထင်ပါတယ်
အမေရိကန်ရဲ့ပိတ်ဆို့တန်ခတ်မှုတွေဟာနိုင်ငံရေးအရာဖိအားတွေဖြစ်ကောင်းဖြစ်နိုင်ပေမဲ့စီးပွားရေးလိုတိုင်းပြည်ဖွံ့ဖြိုးမှုတွေမှာထိခိုက်နေတာတွေရှိတယ်လို့ယူဆသူတွေလည်းရှိပါတယ်။ထို့သဖြင့်ကတော့မြန်မာနိုင်ငံမှာအပြောင်းအလဲနဲ့တူစီးပွားရေးခွင်လန်းတွေပေါ်ပေါက်လာပေမဲ့ပြည်တွင်းပြည်ပလုပ်ငန်းတွေအနေနဲ့အမေရိကန်ရဲ့ဗန်ဒိုင်းလုပ်ငန်းတွေမှာကန့်သတ်မှုတွေကြောင့်ဖွံ့ဖြိုးသင့်သလောက်မဖွံ့ဖြိုးနိုင်တဲ့အခြေအနေမျိုးတွေကြုံနေရတယ်လို့လည်းမြန်မာနိုင်ငံကအကြီးဆုံးပုဂ္ဂလိကဗန်လုပ်ငန်းဖြစ်တဲ့ကမ္ဘောဇာဗန်ရဲ့ဒေါက်တာဦးသန်းလွင်ကပြောပါတယ်။
ဟို sanction ကသူကဥပဒေကရှိနေတာဟိုသူကတော့ကြားပါတော့ sanction ကိုဖြေလျှော့ပေးတာတော့ရှိတာပေါ့ဒါပေမဲ့အဓိကကအရေးကြီးတာကဥပဒေကရှိနေတာဥပဒေကရှိနေတော့ဟိုမှာ sanction လုပ်ပြီးသားဆိုလည်းပြန်ထည့်လို့ရတာဟုတ်တော့မလားဒီလိုလေးတွေရောရှိနေတော့အဲ့ဒါလေးကိုအကြောင်းပြုပြီးတော့မှဟိုအဓိကအမေရိကန်စီးပွားရေးတို့ဟိုမှာအဓိကအဖြစ်တော့ဘာမို့နော်ဟိုအမေရိကန်ဘာနေကဝင်မလာသေးဘူးရာအဲ့လိုဖြစ်နေတယ်မေရပါနေဝင်တော့ဥရောပပါနေလည်းမဝင်ရဘူး။ဒီတော့ပါနေမလာတဲ့မြကလပ်ပလုံးတော့ အလားဒီခုနကစီးပွားရေးလုပ်ငန်းကြီးတွေကလာမှာမဟုတ်ဘူးစီးပွားရေးလုပ်ငန်းကြီးတွေက FDI နဲ့မဝင်လို့ဆိုရင်တိုက်ပြီးတော့ကတော့ကျွန်တော်တိတ်ပြီးတော့အလားလားတိတ်ပြီးမကောင်းဘူးဗျာ
အရှာဒေသနဲ့ဩဇာချင်းဝင်ရှာညှိမယ်လို့ကြေညာထားတဲ့သမရဝါမအစိုးရအရှိတောင်အရှာဒေသမှာတချင်းကရံဖက်ဖြစ်ခဲ့မှုတွေဗီယက်နမ်လိုနိုင်ငံမျိုးနဲ့တော့ဆက်ဆံရေးတွေပုံမှန်ပြန်ဖြစ်ဖို့မကြသေးငါစပြီးကြိုးပမ်းလာတာတွေကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံကိုလည်းပထဝီဝင်နိုင်ငံရေးလိုအပ်ချက်အရပုံမှန်ရင်းရင်းနှီးနှီးဆက်ဆံလာမယ့်အလားအလာတွေလည်းရှိနေပါတယ်သူတို့ပြင်ကတော့စစ်ဆွေးရရဲ့လက်ထက်မှာနိုင်ငံရေးစီးပွားရေးရမြန်မာနိုင်ငံအပေါ်ဩဇာညောင်းခဲ့တယ်လို့ကုခဒေတာရင်းမှာဩဇာရှိန်ဝါကြီးထွားလာနေတဲ့တရုတ်နိုင်ငံကိုထိန်းနိုင်မှုမြန်မာနိုင်ငံနဲ့နီးစပ်အောင်ကြိုးပမ်းလာနိုင်တယ်လို့ဝါရင်သတင်းစာဆရာပတ်တေးလင်နာကမြင်ပါတယ်
။ Burma is right in the middle between Southeast Asia, China and India.
မြန်မာနိုင်ငံဟာအရှိတောင်အာရှတရုတ်နဲ့အိန္ဒိယသမုဒ္ဒရာတို့ကြားမှာတည်ရှိနေပါတယ်။တရုတ်နိုင်ငံအနေနဲ့အိန္ဒိယသမုဒ္ဒရာကိုထိန်းချုပ်နိုင်မှုအတွက်မြန်မာနိုင်ငံကိုအသုံးချလိုက်မယ်လို့1985လောက်ကတည်းကခန့်မှန်းခဲ့ကြတာတွေဟာအခုချိန်မှာလက်တွေ့ဖြစ်လာနေပါပြီ။
အမေရိကန်ခီးစဉ်တွင်မှာတော့သမ္မတဝါမကဝါရှင်တန်မှာရှိတဲ့အင်ဖြူတော်မှာဒေါ်ဆန်းစုကြည်ကိုလက်ခံတွေ့ဆုံသွားမှာဖြစ်တယ်လို့ဒုသမ္မတဂျိုးဘိုင်ဒန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီတို့နဲ့ပါတွေ့ဆုံမှာဖြစ်ပြီးဒီနောက်မှာတော့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပမယ့်အထွေထွေညီလာခံမှာလည်းမင်းကွန်းစကားပြောကြားသွားမှာဖြစ်ပါတယ်ခင်ဗျာ
ဂျော့ချ်မက်ကယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အားဆိုရင်ဗြိတိန်နိုင်ငံအမေရိကန်ပြည်ထောင်စုနဲ့ဒီ52ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံတွေကိုလက်ရောက်ဖို့အတွက်အခုဆိုလို့ရှိရင်ဗြိတိန်နိုင်ငံကိုစတင်ရောက်ရှိနေပြီဖြစ်ပါတယ်ဒီမတိုင်ခင်ကတော့တရုတ်ပြည်သူသမ္မတနိုင်ငံကိုချစ်ကြည်ခီတွဲရောက်ခဲ့တယ်လို့ပဲလောနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုလည်းသူတက်ရောက်ခဲ့ပါတယ်နိုင်ငံခြားရေးဝန်ကြီးဖြစ်ပါတာဝန်ယူနေတဲ့ဒေါ်ဆန်းစုကြည်ရဲ့နိုင်ငံခြားရေးမူဝါဒနဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာချဉ်းကပ်မှုတွေဟာအရင်အစိုးရအဆက်ဆက်နဲ့တစုံတရာကွာခြားမှုရှိပါသလားဒါကြောင့်မလို့လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာတော့ NLD အစိုးရသိရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာကိုတုံ့သက်ဆွေးနွေးတော့မှာဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလူသူတွေ view ကိုဖုန်းနဲ့ဖြစ်စီစာနဲ့ဖြစ်စီဆက်သွင်းနိုင်ပါတယ်မိမိတို့ရဲ့အမြင်သဘောထားတွေကိုလည်းကြိုတင်ပြပထားနိုင်ပါတယ် view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822999ဖြစ်ပါတယ် email လိပ်စာက burmese@viewnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလူတွေတော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ
အင်မြန်မာပိုင်းစီစဉ်ရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာအသစ်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ည9:00နာရီတိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုတော့မြန်မာနိုင်ငံမှာဒီကနေ့ကြာရောက်တဲ့မွတ်စလင်တွေရဲ့ဘာသာရေးအရာအရေးပါတဲ့အင်းနဲ့အကြောင်းတင်ပြပါမယ်။မြန်မာနိုင်ငံမှာဒီကနေ့ကြာရောက်တဲ့ Eid al Adha, Qurbani Eid နေ့ကိုအစ္စလာမ်ဘာသာဝင်တွေငြိမ်ငြိမ်းချမ်းချမ်းကျင်းပနေပါတယ်။ Eid နေ့အခါသမယမှာမြန်မာပြည်သူပြည်သားတွေငြိမ်းချမ်းကြပါစေကြောင်းလဲအစ္စလာမ်ဓမ္မဗိမာန်ကဆုမွန်တောင်းပါတယ်။မွတ်စလင်တို့ရဲ့အထွတ်အမြတ်ကော်ဘာနီအစ်နစ်နဲ့အနစ်သာရနဲ့ဒီကနေ့မြန်မာနိုင်ငံတွင်အစ်နစ်အကျင်းပတဲ့အခြေအနေတွေကိုမတ်တငိထိုက်ကစူးစီးတင်ပြထားပါရရှင်
။ဟုတ်ကဲ့ပါရှင်။မွတ်စလင်တို့ရဲ့ဘာသာရေးဆိုင်ရာအထွတ်အမြတ်နေ့ဤတွေအာတွာကော်ဘာနီအစ်နစ်ကိုမြန်မာနိုင်ငံတဝက်မှာဒီကနေ့ကျင်းပနေကြပါတယ်။အစ္စလာမ်ဓမ္မဗိမာန်ရဲ့ဥဆောင်ဆော်အော်ရေးမှူးဆရာဦးရေလွင်ကကော်ဘာနီအစ်နစ်မှာနိုင်ငံတော်ကအစ္စလာမ်ဘာသာဝင်တွေကြားငြိမ်းငြိမ်းချမ်းချမ်းကျင့်ပါနေတယ်လို့ပြောပါတယ်
။အဲငြိမ်းသက်မှုရှိတယ်အေးချမ်းမှုရှိတယ်အဲ့ဒါလေးတခုကတော့ရာဇီဥတုလေးကလည်းတာယာနေတယ်။နောက်ကျွန်တော်တို့လူတွေကလည်းစိတ်ကားရှိဖို့ပြောထားလို့လေခတိုင်းလိုတောင်းသိပ်ပြီးတော့လေဟိုဟာဟိုအလူပြအတန်းပြတဲ့နေရာမှာဟိုတူတူတက်တက်လေးရှိတဲ့သဘောလေးတွေ့ရပါတယ်ဆရာ
။မွတ်စလင်တို့ရဲ့ဘာသာရေးဆိုင်ရာအထွတ်အမြတ်အစ်ထွေအာတွာကိုဘာနီဤနေ့ကကမ္ဘာတလောနိုင်ငံအများစုမှာမနေ့တနင်္လာနေ့ကစတင်တာပါ။ဒါပေမဲ့မြန်မာနိုင်ငံကတော့အိန္ဒိယပါကစ္စတန်တို့နဲ့အတူဒီကနေ့အင်္ဂါနေ့မှမှစတင်တာဖြစ်ပါတယ်။ကိုဘာနီဤနေ့ရဲ့အနှစ်သာရနဲ့ပတ်သက်ပြီးလဲအစ္စလာမ်ဓမ္မဗိမာန်ရဲ့ဥဆောင်ဆော်အရေးမှူးဆရာဦးအေးလွင်ကအခုလိုပြောပါတယ်
။အဲ့တော့သမိုင်းကြောင်းအရာကနှစ်ပေါင်း4000လောက်တုန်းကအိဗရာဟင်ဆိုတဲ့မဟာလူသားကြီးတယောက်ဝင်ပေါ်ခဲ့တာပေါ့နော်။ကျွန်တော်ဂျူးများရောခရစ်မများရောအစ္စလာမ်များရောလက်ခံတာသူ့ကိုလည်းပဲအဲ့ဒီလိုပဲဟိုအမှန်တရားအတွက်စွန့်ဖို့အဲ့ဒီမှာလောကီတန်ရုံးစင်အထောက်အထိပ်ဖြစ်တဲ့ဇာဟုစွန့်တာပေါ့လေသို့သောအချိန်တိုင်းမှာဇာမေယာစွန့်ပြီးတော့မှတရားကျင့်ဖို့တော့မဟုတ်ပါဘူးဒီလိုအပ်လာတဲ့အချိန်မှာအမှန်တရားနဲ့တွေ့လာရင်မိမိတွေ့တာမျက်နှာရောဆွလွတ်ခြင်းဆိုတဲ့ sacrifice spirit of sacrifice ပေါ့နော်အဲ့ဒါလေးပေါ်တော်စီဖို့အတွက်ကျွန်တော်တို့ဒီကျင့်စဉ်ကိုလုပ်ပါတယ်လက်တွေ့မှာစားကောင်များကိုလှူဒါန်းရတယ်တိုးတော်လည်းပဲအဲ့ဒီလိုကျွန်တော်တို့ ဆွန်ရဲအမှုကိုပြုတဲ့အခါမှာမိမိရဲမှာဖြစ်သောသားကိုအချက်ရှိပေမဲ့လည်းအမှန်တရားအတွက်ဟောလောကုတ္တရာသစ္စာအတွက်ကိုဆွန်တိုင်းနေဆိုတဲ့ဉာဏ်စဉ်လေးတစ်ခုပွင့်ထောလာစေဖို့အတွက်ဆိုပြီးတော့အဲဒီဆွန်ရဲအမှုကိုလုပ်ခိုင်းပါတယ်။အဲဒီမှာဒုတိယအချက်ကတော့ဘာလဲဆိုသားကောင်ကိုကျွန်တော်တို့ကအဆူအတွက်အလုံးချမယ်ဖြစ်တဲ့အတွက်သားကောင်ကိုစီးတဲ့အခါမှာအနာကျင်မှုအနည်းဆုံးနဲ့သူအမြန်ဆုံးပြီးဆုံးသွားဖို့ဆိုတဲ့နည်းကိုကျွန်တော်တို့သုံးပါတယ်။တော့အဲ့ဒီလိုသုံးပြီးရှိတဲ့အခါမှာမိမိရဲ့ခန္ဓာအတွင်းကတိရိစ္ဆာန်စိတ်ပေါ့။စားမယ်၊စောင့်မယ်၊မေးလို့ပြီးပွဲမယ်ဆိုတဲ့ animal instinct ကိုလည်းတစ်ခါကျွန်တော်တို့ကရှင်းပြနိုင်ရမယ်ဆိုတဲ့နော်ဒီလိုနည်းနဲ့ဆိုတဲ့ကျင့်စဉ်ကိုကျွန်တော်တို့ကျင့်ရပါတယ်ခင်ဗျာ။အဲ့တော့အဓိကဒါအခု hash ပြုနေတဲ့လူတွေနဲ့ဆက်ဆက်မှုရှိတယ်။ hash မသွားတဲ့လူတွေလည်းဒါလုပ်ရပါတယ်။ဟတ်ပြူရတဲ့လူတွေကတော့ဟိုခေဟိုကတော့လက်ကလာရကိုဖြတ်ပြီးခရီးသွားတော့စမ်းလိုက်ရိတ်ခါလဲလို့တော့ဒီကျင့်စဉ်မှာစားကောင်ကိုလှူဒန်းခြင်းဆိုတဲ့ကျင့်စဉ်တွေကအဲ့လိုတွက်ဖက်ပြီးပါလာတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာတော့ဒီကနေ့အင်ကာနေကဣတွေအားသွာအစိုးရရုံးပိတ်ရဲ့အလတ်ရဲ့ဖြစ်ပါတယ်မြန်မာပြည်သူများငြိမ်းချမ်းကြစေဖို့ကိုလည်းဒီကနေ့ခြောက်ရောက်တဲ့ဣနှစ်အခါသမယမှာအစ္စလာမ်ဓမ္မဗိမာန်ရဲ့ဥဆောင်ဆော်အိုရေမိုဆရာဦးအေးလွင်ကစုမုံကောင်းတောင်းပါတယ်အစ္စလာမ်ဘာသာဝင်တို့ရဲ့ဘာသာရေးဆိုင်ရာထုမြတ်တဲ့ဣတွေအားသွာနေ့မှာအမေရိကန်သမ္မတဘရက်ကိုဘားမားကလည်းနှုတ်ဆက်ဆုမွန်တောင်းခဲ့ပါတယ်။ဣပွဲတော်ဟာဘာသာရေးယုံကြည်မှုကြောင့်ကွဲပြားမှုတွေ၊နယ်နိမိတ်အတားအဆီးတွေကိုကျော်လွှားပြီးယဉ်နီချစ်ခင်မှုဆိုတဲ့ခေါင်းစဉ်အောက်မှာစည်းလုံးမှုရှိစေတဲ့ပွဲတော်ဖြစ်ပါတယ်လို့လည်းအမေရိကန်သမ္မတကပြောဆိုထားပါတယ်ရှင
်။မသိရင်ထိုက်ပါရှင်။VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရူကနေဖိုင်ယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့ Internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube နဲ့ Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ဒီကနေ့ညနေခင်းအစီအစဉ်အဆုံးမတ်ခင်မှာကြန့်ရှိနေတဲ့အချိန်တွင်တင်ပြချင်းချုပ်ကိုမခင်ပြထွေးကပြောပြပေးပါဦး။
စီးရီးယားနိုင်ငံမှာအဖြစ်ခဲ့ရစေရေးစတင်တက်ဝင်ပြီးနိုင်ပိုင်းအကြမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီအဖြစ်ရစေမှုဟာ9နှစ်ကြာပြည်တွင်းစစ်ကြောင်းပြိုကွဲနေတဲ့စီးရီးယားနိုင်ငံကိုပြန်လည်တည်ဆောက်ဖို့နောက်ဆုံးအခွင့်အရေးဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောဆိုလိုက်ပါတယ်။တန်တရားတွေအများအပြားရှိနေတယ်ဆိုတာကိုသူနားလည်တယ်လို့စိန်ခေါ်မှုတွေရှိတဲ့တိုင်အောင်အောင်မြင်အောင်လှုပ်ဆောင်နိုင်မဲ့အခွင့်အလမ်းတွေလည်းရှိနေတယ်လို့မစ္စတာကယ်ရီကပြောသွားပါတယ်ရှင်။အမေရိကန်ဒီမိုကရက်တစ်သမ္မတလောက်ဟယ်လရီကလင်တန်အဆုတ်အေးမိပြီးနေထိုင်မကောင်းဖြစ်လို့ခဏအနားယူနေရတဲ့အချိန်မှာဒီနေ့ဒီသမ္မတဘရက်အိုဘားမားကဒီမစ္စစ်ကလင်တန်အတွက်မဲဆွယ်စည်းဝေးဆင်မှုရှိပါတယ်။ဖီလာဒဲဖီးယားမှာကျင်းပမဲ့ဒီကလင်တန်မဲဆွယ်စည်းဝေးပွဲမှာသမ္မတအိုဘားမားမိန့်ခွန်းပြောဖို့ရှိတယ်လို့အဲ့ဒီမြို့မှာပဲဒီဒီမိုကရက်တစ်ပါတီအတွက်ရပ်ပုံငွေရှာပွဲကိုလည်းတက်ရအောင်မှာဖြစ်ပါတယ်။မစ္စစ်ကလင်တန်ကတော့ဒီသတင်းပတ်နောက်ပိုင်းမှာမဲဆွယ်စည်းဝေးမှုတွေပြန်ဆက်နိုင်မှုမျှော်လင့်တဲ့အကြောင်းပြောထားပါတယ်ရှင်။ဒီတဲ့ဘက်တဲ့အမေရိကန်ပြည်ထောင်စုကိုလာရောက်မဲ့မြန်မာအတိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်အထောက်အကူဖြစ်စေနိုင်မဲ့အမေရိကန်ရဲ့တံခါးပိတ်ဆို့အရေးယူမှုတွေရုပ်သိမ်းသင့်မသင့်ဆွေးနွေးမဲ့အကြောင်းမြန်မာသမ္မတရုံးပြောခွင့်ရဦးစောထေကပြောပါရယ်တိုင်းပြည်စီးပွားရေးကိုပြန်လည်တည်ဆောက်ရမှာဒီအမေအစစ်အစိုးရလက်ထက်ဒီစီမံခန့်ခွဲမှုညံ့ဖျင်းခဲ့တာတွေနဲ့နိုင်ငံတကာကဝိုင်းချင်တာကိုခံခဲ့ရတဲ့အခြေအနေတွေကြောင့်ထိခိုက်ပျက်စီးခဲ့တဲ့တိုင်းပြည်စီးပွားရေးကိုပြန်လည်တည်ဆောက်တာမှဒီအမေရိကန်ရဲ့အကူအညီရနိုင်အောင်တောင်ဆန်းစုကြည်ကကြိုးစားသွားမှာဖြစ်တယ်လို့ဥစော်ထေကပြောပါရယ်ရှင်။မြောက်ကိုရီးယားနိုင်ငံကဒီ၅ချိန်မြောက်နျူကလ িয়ার စမ်းသပ်မှုပြုလုပ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့တာဝန်ဖြစ်ဒုံးကျည်တွေပြစ်လွတ်နိုင်တဲ့အမေရိကန်ဘုံးကျဲလေယာဉ်နှစ်ဆင့်ဟာအမေရိကန်စစ်အခြေစိုက်စခန်းရှိတဲ့ဂွမ်ကျွန်းကနေတောင်ကိုရီးယားနိုင်ငံကိုပြန်တန်းခဲ့ပါရယ်။အမေရိကန် B1 ဘုံးကျဲလေယာဉ်တွေဟာမြောက်ကိုရီးယားနဲ့ဒီစစ်မဲ့ဆုံသတ်မှတ်ထားတဲ့နယ်မြေရဲ့နယ်စပ်နာကတောင်ကိုရီးယား Osan လေတက်အခြေစိုက်စခန်းပေါ်မှာခဏနေကပ်ပြီးတော့ပြန်တန်းခဲ့တာပါရှင်
။တင်ကျင်းချုပ်ကမှခင်ဖြူတွေကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလေးဖြစ်ပါတယ်။ VOA American အတန်းညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30လိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ25 kHz 11.65လိုင်းဒိုမီတာ57 kHz 585နဲ့လိုင်းလာမီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရွှင်လာပါစေရှင
This program has come to you from the Voice of America, Washington.